Steinberg NLD ဆိုတက်လာပြီးချင်းငါဆာလို့လုတ်ကင်နိုင်ခဲ့တဲ့အချက်တွေအောင်မြင်ချက်တွေမအောင်မြင်တဲ့အချက်တွေကိုစတင်ပြီးတော့အကြီးအကျယ်သုံးသပ်ပေးပါဦးခင်ဗျာ
Well, the transitional governments are always difficult, number one, anywhere in the world.
Number 1 check ကတော့အတွင်ကူးပြောင်းရေးအစိုးရဆိုတာအခက်အခဲရှိစမြဲပါ။ကမ္ဘာဘယ်နေရာမှာမဆိုဒီလိုပါပဲ။နံပါတ်2အစိုးရအနေနဲ့တိတ်အကျိုးရှိမဲ့အလုပ်တွေလုပ်ဖို့ကြိုးစားပါတယ်။တစ်ချိန်တည်းမှာပဲဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်ရှိနေပေမဲ့လူပုဂ္ဂိုလ်တဦးတယောက်ရဲ့လက်ထဲမှာအာဏာတွေစုစည်းနေပါတယ်။ဆိုလိုတာကလူတွေဟာခေါင်းဆောင်ပိုင်းကသဘောမတူပဲကိုယ့်အကူလွတ်လွတ်လပ်လပ်မလုပ်ရဲတဲ့သဘောမျိုးတွေတွေ့ရပါတယ်။ဒါဟာပြုပြင်ပြောင်းလဲရေးကိုနှောင့်နှေးစေပါတယ်။အစိုးရအနေနဲ့ပြုပြင်ပြောင်းလဲလို့တဲ့ဆန္ဒရှိပေမဲ့အားလုံးလိုပိတ်ဆို့နေပါတယ်။သူတို့ပြောနေတဲ့အမျိုးသားညီညွတ်ရေးငြိမ်းချမ်းရေးပြန်လဲတင့်မြတ်ရေးစတာတွေဟာတိတ်ကိုလိုအပ်တဲ့အရာတွေပါ။ရေရှည်လောက်ရအောင်မှာပါ။စိတ်ဆက်ညှိနှိုင်းမှုတွေတကယ်မစတင်နိုင်သေးပါဘူး။ပြည်တော်စုနေလောက်ပင်လုံညီလာခံလောက်နေတော့မလုံလောက်ပါဘူး
။ဒီလိုအာဏာစုစည်းနေတာဟာလူတစ်ယောက်ထဲရောက်လာဒါမှမဟုတ်အာဏာရှင်စနစ်အောက်မှာအနေကျခဲ့လို့ကြံရည်နေတဲ့စိတ်နေသဘောထားလားဆိုတာကော
If you look at the monarchy, if you look at General Ne Win, if you look at General Fan Shui,
ဘီနေခေကိုကြည့်ရင်ဗိုလ်ချုပ်ကြီးနေဝင်ခေဗိုလ်ချုပ်ကြီးတန်းရွှေတို့ခေကိုကြည့်ရင်အာနာကိုဘ ਹੁ ကနေချုပ်ကင်ထားတာတွေ့ရမှာပါ။အာနာဆိုတာတကယ်ကိုပိုင်ပစ္စည်းလို့ဖြစ်နေပါတယ်။ဒါဟာခေါင်းဆောင်ဖြစ်သူရဲ့စိတ်ထားလားလူလူရဲ့သဘောထားလားဆိုတာမေးစရာပါ။တနည်းပြောရရင်ခေါင်းဆောင်ကဒီမိုကရေစီလိုချင်ရင်တောင်မှသူ့ရဲ့ပတ်ဝန်းကျင်ကလူတွေဟာခေါင်းဆောင်ရဲ့ခွင့်ပြုချက်မရရင်မလုပ်ရဲကြပါဘူး။အဲ့ဒါပြဿနာပါပဲ
။ဒီပြဿနာကိုဘယ်လိုကူစားမလဲဆရာ။ကုထုံးလေးပြောပါအောင်ခင်ဗျာ
။ Remedy is a slow process of change. It'll change but it takes time.
ကုထုံးကတော့တဖြည်းဖြည်းပြောင်းလဲမှုဖြစ်ပါတယ်။ပြောင်းတော့ပြောင်းမယ်။ဒါပေမဲ့ကြားမယ်။ပညာရေးနဲ့လည်းဆက်ဆက်နေပါတယ်။နိုင်ငံရေးအတိုင်းဝိုင်းနဲ့လူသစ်တွေဝင်ရောက်လာမှုနဲ့လည်းပတ်သက်နေပါတယ်။နိုင်ငံရေးစနစ်မကြာသေးခင်ကမှပြန်လည်ပွင့်လင်းလာတယ်ဆိုတာကိုလည်းမမေ့သင့်ပါဘူး။အချိန်ပေးရအောင်ပါပါ။လူတွေရဲ့စိတ်ဓာတ်ပွင့်လင်းလာဖို့တွေးခေါ်မျှော်မြင်နိုင်လာဖို့လိုပါတယ်။လွတ်တော်အမတ်တွေလည်းသူတို့လုပ်နေတာမှန်ရဲ့လားဆိုတာကိုပိုင်းဖြတ်နိုင်ဖို့အင်စာလုပ်ဖို့လိုအပ်ပါတယ်။လွတ်တော်အမတ်တဦးချင်းစီမှာလိုအပ်တဲ့အချက်တွေရှာဖွေပေးဖို့သူတည်တနာလုပ်ပေးဖို့ရုံးဖွဲ့မရှိပါဘူး။သူတို့တယောက်တည်းလည်းအားလုံးကိုမသိနိုင်ပါဘူး။ဆိုတော့ဖြစ်တော့ဖြစ်လာမယ်။ဒါပေမဲ့ကြာမယ်ပေါ့ဗျာ။
ဟုတ်ကဲ့မနေ့တနေ့အမှကျွန်တော် NLD ထိပ်တန်းခေါင်းဆောင်တယောက်နဲ့စကားပြောဖြစ်ပါတယ်သူတို့အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေဟာတဲ့ခင်မျောလင့်နေတာတဲ့အများကြီးပိုခက်ခဲနေတဲ့အခက်အခဲဆုံးအလုပ်ကတော့ဖွဲ့စည်းပုံပြင်ဆင်လို့မဖြစ်နိုင်တာပဲလို့သူကပြောပါတယ်ခင်ဗျာ
The question is what part of the constitution you want to amend
မိစရာကဖွဲ့စည်းပုံရဲ့ဘယ်အစိတ်ပိုင်းကိုပြင်ဆင်နေတာလဲ
စစ်တပ်နိုင်ငံရေးမှာပါဝင်နေတဲ့အစိတ်ပိုင်းပေါ့ခင်ဗျာ
If you want to get peace then the immediate constitutional amendments have to do with the authority of local government
ညီညာရေးတကယ်လိုချင်တယ်ဆိုရင်ဖွဲ့စည်းပုံမှာချက်ချင်းပြင်ဖို့လိုအပ်တာကဒေသန္တရအစိုးရတွေရဲ့အာဏာကိုပြင်ရမှာဖြစ်ပါတယ်ပြီးတော့ပြည်နယ်ဒေသဆိုင်ရာလွှတ်တော်တွေအနေနဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်တဲ့အာဏာတွေတိုးပေးရမှာဖြစ်ပါတယ်ဒါကတော့ဖွဲ့စည်းပုံပြင်ဆင်နေတယ်ဆိုရင်ပထမဦးစားပေးရမယ့်ကိစ္စတွေလို့ကျွန်တော်ယူဆပါတယ်ဒုတိယဦးစားပေးရမယ့်အချက်ကတော့အရသာအစိုးရအပေါ်စစ်တပ်ရဲ့ယုံကြည်မှုရရှိရေးဖြစ်ပါတယ
်ဒါပေမဲ့ဒီညမှာပထမဦးစားပေးဆိုရက်ပြည်နယ်နဲ့ဒေသန္တရအစိုးရအာဏာတူးချဲ့ပေးရမယ့်ကိစ္စကိုစစ်တပ်ကသဘောတူရလားဆိုတာပထမဦးဆုံးမေးစရာဖြစ်မနေဘူးလားခင်ဗျာ
Well that is a problem but if you're going to have peace that something has to be done now whether you do it by changing the constitution or you have laws that
ဟုတ်ပါတယ်ဒါကတော့ပြဿနာပါပဲဒါပေမဲ့ငြိမ်းချမ်းရေးလိုချင်ရင်ဒါကိုတကယ်လုပ်အောင်မှာပါဒီလိုလုပ်ဖို့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လိုအပ်သလားဒါမှမဟုတ်ဒီဖွဲ့စည်းပုံအခြေခံဥပဒေအတွင်းမှာပဲဥပဒေပြဋ္ဌာန်းပြီးတော့လုပ်နိုင်မလားဆိုတာတော့ကျွန်တော်မသိပါဘူးကျွန်တော်အမြင်မှာတော့ညဉ့်ဉန်းရေးရဖို့အတွက်ညဉ့်ဉန်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခြေခံအားဖြင့်၃ချက်၄ချက်လောက်ဆုံးဖြတ်ဖို့လိုအပ်ပါတယ်နံပါတ်၁ကတော့ဒေသန္တရအာဏာတွေတိုးမြှင့်ပေးရေးနံပါတ်၂တယံဇာတဗန္ဒငွေကြေးဒေသန္တရကိုခွဲဝေပေးရေးနံပါတ်၃စစ်တပ်အနေနဲ့လေးထားတဲ့ကိစ္စဖြစ်တဲ့ဒီတန္တရလက်နက်ကင်ဒီတကံစစ်တပ်တွေကိုဘယ်လိုလုပ်မလဲဒီအင်အားစုတွေကိုပြည်တော်စုရန်ရရဲမှာအဆင်ပြေအောင်ဘယ်လိုတွတ်သွင်းမလဲဆိုတာပဲဖြစ်ပါတယ်နံပါတ်၄ကတော့တနိုင်ငံလုံးပြည်ထရေးဝန်ကြီးဌာနအုပ်ချုပ်နေတဲ့တနည်းအားဖြင့်စစ်တပ်ကအုပ်ချုပ်နေတဲ့ကိစ္စဖြစ်ပါတယ်အဲ့ဒါကိုဘယ်လိုပြင်နိုင်မလဲဆိုတာကနံပါတ်၄ပါပဲ
လောလောဆယ်မှာအဓိကကြံ့နေတဲ့ပြဿနာတစ်ခုကတော့တနိုင်ငံလုံးအပြည့်အစုံကိစ္စဖြစ်ပါတယ်တိုင်းဒေသအင်အားစုတွေကဒီ NCA တနိုင်ငံလုံးအပြစ်ရရေးသဘောတူညီချက်မှာချို့ကိုပြင်ဆင်ပေးစီခြင်းနဲ့စစ်တပ်ကမပြင်ဘူးဒီတိုင်းလက်မှတ်ထိုးရမယ်လို့ပြောတယ်ခင်ဗျာ
The military I think foreigners generally feel the military is just out to keep power. I don't think so.
Sitaka ana ko set let thain tha jin ne lu a mya a phin yu sa ni ja ba de. Chano ka lo ma tin ma u. Sitat ha tayin da ri khwe thwe ma ko de ge so yin ne lu be tin ma de. Tayin da in a su ri to to mya mya ga ma khwe thwe chin ma u. Ko bai au chou yi lo jin ne lu so ni be me lut lai yi taung so ni ga de a phwe ri le ye shi shi la ga da ba. Tacho ga le bo so ya ga pe bo pin sin da de po mya de ko bai au chou khwin ni ko taung khan ni ja da ba.စစ်တပ်ရဲ့အဓိကဆန္ဒကပြည်အောင်စုမပြိုကွဲရေးတိုင်းရင်းသားတွေခွဲမထွက်ရေးဖြစ်ပါတယ်။ဒါကို NLD ခေါင်းဆောင်ပိုင်းနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေထဲတွင်းစဉ်းစားနေပါတယ်။တကယ်တော့ကျွန်တော်ဟာတိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ရေးပိုရတာကိုမြင်နေပါတယ်။ပုံပုံမျှတမှုရှိတာကိုမြင်နေပါတယ်။လူမှုတိုးတက်ခွင့်တွေပိုးပြီးတော့ပွင့်လင်းလာစေချင်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းယာရုတွေမှာတိုင်းရင်းသားတွေပါဝင်လာတာကိုမြင်တွေ့ချင်ပါတယ်။ဒါတွေအားလုံးဟာတိုင်းရင်းသားတွေအားလုံးပြည်အောင်စုသားအချင်းချင်းပဲဖြစ်တယ်ဆိုတဲ့ခံယူချက်ပေါ်မှာမူတည်နေပါတယ
်ဒါပေမဲ့ပြဿနာကတိုင်းရင်းသားဒေသမှာစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေတိုင်းရင်းသားတွေပေါ်ဆက်ဆံတဲ့ကိစ္စတွေဖြစ်တယ်လို့ထပ်ပြောရမယ်ထင်ပါတယ်ပြည်ထောင်စုညီညွတ်ရေးပြဿနာဟာအဓိကအဖြစ်စစ်တပ်ကြောင့်ခက်နေရတယ်လို့တိုင်းရင်းသားတွေဆိုရဲစစ်တပ်ကတိုင်းရင်းသားအင်အားစုတွေကြောင့်ဖြစ်တယ်လို့ဆိုရဲဆိုတော့ဒီနှစ်ခုကဆရာကြီးကျဲဦးနဲ့ကျဲမလို့ဖြစ်မနေဘူးလားခင်ဗျာ
That's right it is and exactly I mean the military has been brutal in some areasAnd the ethnic groups are very worried about that, as they should be.
Damamare, Taina Dita Choma, Sitaka, Tay Yesetari Shibare, Dago Taina Riga, Tay Soimare, Soimare, Damua, Genole, Longwam, Lulawau, Sitaha, Bamari Bomale, Yesetabawe, Dago Sitaka Pubiamaba, Inatone Niama, Tamache, a Taindane, a new people, Luabare, Dago Turo Ticha Malaynawau, Inari Luetoni Raule, a Yeramu Shibau, Daha Yishi Pilagere Petraiva.
ဒီကိစ္စမှာဒေါအောင်ဆန်းစုကြည်ရဲ့ယက်တီချက်ကိုကျွန်တော်ကြည့်ရအောင်ပါခင်ဗျာတချို့ကပြောတယ်အခုနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ဟာစစ်တပ်ဘက်ကိုရင်းသွားပြီစစ်တပ်ဘက်ကိုဖက်လိုက်နေတယ်လို့လည်းသုံးသပ်ကြပါတယ
် she's got to walk a very fine line it is a very very delicate balance between the heritage of military
မဟုတ်ပါဘူးသူဟာအမတန်အတင်းဆောင်မခံနိုင်တဲ့အလုပ်ကိုလုပ်နေရတာပါတစ်ဆက်တစ်ဆက်တည်းရှိလာတဲ့စစ်တပ်ရဲ့ဩဇာအာဏာနဲ့ဒီမိုကရေစီအကြမ်းမှာအမတန်သတိထားပြီးတော့ထိန်းညှိနေရတာပါလုံးဝအတင်းဆောင်မခံနိုင်တဲ့ကိစ္စပါစစ်စက်ညှိနှိုင်းမှုကနှစ်ဖက်စလုံးကိုအကျိုးမြတ်တစ်စုံတရာရရှိစေမယ်စစ်စက်အောင်မြင်အားလုံးကိုအကျိုးရှိစေမယ်ဆိုတာနေ့စဉ်သို့တလို့အာမခံချက်ပေးနေရတာပါဒါဟာတိတ်ခက်ခဲတဲ့ကိစ္စပါအပြစ်ရဖို့စစ်တပ်ကိုပြောလိုက်ပါလားလို့လူလူတချို့ကပြောကြပါတယ်စစ်တပ်ကလက်ခံမှာမဟုတ်ပါဘူးစစ်တပ်ဟာရဲတွေထောက်လှမ်းရေးနဲ့အုပ်ချုပ်ရေးရန်ရဲကိုပါထိန်းချုပ်ထားတာပါဒါရီနဲ့ညှိနေရတာပါဒေါအောင်ဆန်းစုကြည်ကဒီအတွက်စ조사နေတယ်ဆိုတာသိကြပါတယ်စ조사တဲ့နီလန်းမှန်သလားဆိုတာကိုတော့ကျွန်တော်အဲ့ဒီမှာမပါလို့မသိပါဘူ
းဟုတ်ကဲ့ဒေါအောင်ဆန်းစုကြီးကင်တွယ်နေရတဲ့အရေးကြီးတဲ့နောက်ပြဿနာတရားကရခိုင်ကိစ္စဖြစ်ပါတယ်ဒီကိစ္စပေါ်မှာလည်းဒေါအောင်ဆန်းစုကြီးကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိသလိုပြည်ပကအထူးသဖြင့်ဝေဖန်ကြတယ်ရှုတ်ချကြတယ်ဒါကိုလည်းဆရာကြီးသုံးသပ်ပါဦ
း She again is walking that fine line and People are distressed abroad simply because she is the
ဒီစားမှာလေသူဟာအတင်းဆောင်မရှိအောင်လုပ်နေရတာပါပြည်ပကလူတချို့ဆိုရင်တော်တော်စိတ်ပြက်နေကြပါတယ်သူဟာကမ္ဘာပေါ်မှာဒီမိုကရေစီရဲ့ပြယုတ်တစ်ခုဖြစ်နှစ်ပေါင်းများစွာရှိနေခဲ့တာပါအဲ့ဒါသူကကျမဟာဒီမိုကရေစီပြယုတ်မဖြစ်ချင်ပါဘူးနိုင်ငံရေးသမားပါလို့သူကိုယ်တိုင်ပဲဓာတ်ရိုက်ပြောခဲ့ပါတယ်ဒါပေမဲ့လူတွေကသူ့ကိုဒီမိုကရေစီပြယုတ်အခမ်းအနားပဲဆက်ပြီးတော့ရှိနေစေချင်တာပါသူကတော့နိုင်ငံရေးသမားတယောက်အနေနဲ့အဖက်ဖက်ကိုမျှတအောင်ထိန်းညှိနေရပါတယ်တချို့နေရာတွေမှာသူစွန့်စားရတာတွေရှိပါတယ်စစ်တပ်ဘက်ကစိတ်ချအောင်ရတဲ့အေးအောင်လဲလုပ်နေရတာပ
ါနောက်တစ်ချက်ကဒီမှာဒီမိုကရေစီစနစ်အရရွေးကောက်တဲ့အစိုးရတက်လာတော့မှမြန်မာနိုင်ငံမှာပြဿနာတွေပုံမများပြားလာတယ်ဆိုပြောဆိုဝေဖန်မှုတွေလည်းရှိနေပါတယ်ဒါပြောချင်ပါလေခင်ဗျာ
Look if you go around the world and look at history you find thatAuthoritarian governments can usually exert control for considerable periods of time and have peace.
ကျွန်တော်တို့တမိန်တလျှောက်ကိုခြုံကြည့်မယ်ဆိုရင်အာဏာရှင်အစိုးရတွေဟာတစုံတရာသောအချိန်ကာလအထိထိန်းချုပ်ထားနိုင်တာတွေ့ရမှာပါ။နိုင်ငံတွင်းမှာအေဂျင့်ညီတက်မှုလည်းရှိနေပါလိမ့်မယ်။တစ်ခါတခါဖွံ့ဖြိုးမှုလည်းရှိပါတယ်။တစ်ခါတခါလည်းမရှိပါဘူး။ဒီမိုကရေစီကတော့ရှုပ်ထွေးမှုရှိပါတယ်။လူတိုင်းပြောဆိုခွင့်ရှိရမယ်။လူတိုင်းအရေးပါပါတယ်။သူတို့အကျိုးအတွက်သူတို့ပြောကြပါတယ်ဒါကြောင့်အခက်အခဲတွေတိတ်မြတ်ပါတယ်အခုအမေရိကန်ပြည်ထောင်စုကိုပဲကြည့်ပါအစိုးရတဲ့နဲ့ပတ်သက်ပြီးတော့လူများပြားစိတ်ပြက်နေကြပါတယ်ဒါပေမဲ့အခြေခံအဖြစ်ဒါကိုအကြမ်းဖက်တုံ့ပြန်မှုမလိုလားကြပါဘူးစိတ်ရှိရှိထားပြီးတော့ ပြည်တွင်းမှာပဲဖြစ်ရှင်းကြရမှာပါရှုပ်ထွေးတဲ့ကိစ္စပါမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလည်းဒါမျိုးဖြစ်မှာပါအရေးကြီးတာကနိုင်ငံရဲ့အကျိုးစီးပွားကိုဥတည်ပြီးတော့လုပ်ကိုင်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စတစ်ခုကတော့လူမှုအကျိုးရှိစေဖို့လူများစုဖြစ်တဲ့တောင်သူလယ်သမားတွေအတွက်အကျိုးဖြစ်ထွန်းစေဖို့လိုအပ်ပါတယ
်ဟုတ်ကဲ့အမေရိကန်အစိုးရဆိုလို့အခုဒေါ်နယ်ထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့ဆက်ဆံရေးအလားအလာလည်းပြောပါအောင်ဆုံးဆက်ပါအောင်မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးဝါဒမှာဦးစားပေးနိုင်ငံတစ်ခုဖြစ်ဆက်လက်တည်ရှိနိုင်မှာသေးသလားခင်ဗျာ
The problem is beyond that is will Southeast Asia be a priority? It's never been mentioned.
မြန်မာနိုင်ငံဆိုတဲ့အရှေ့တောင်အာရှတောင်ဦးစားပေးဖြစ်မယ်မဖြစ်ဘူးဆိုတာပြောတယ်မကြားရသေးပါဘူး။အာဆီယံ250ပြည်ပါတော့မယ်။အမေရိကန်သမ္မတတော်တယ်မလား။မတက်ဘူးလား။နိုင်ငံသားရေးဝန်ကြီးတော်တယ်မလား။ဘလောက်ဦးစားပေးမှလဲလုံးဝမသိရသေးပါဘူး။အာရှပစိဖိတ်ရေးရာဒုတိယနိုင်ငံသားရေးဝန်ကြီးဘယ်သူဖြစ်လာမလဲဆိုတဲ့အပေါ်မှာလည်းမူတည်ပါလိမ့်မယ်။အခုတော့မသိရသေးပါဘူး။နိုင်ငံသားရေးဝန်ကြီးဖြစ်လာမယ့်လူကတော့အာရှနဲ့ပတ်သက်လို့ဘာအတွေ့အကြုံမှမရှိပါဘူး။နောက်ပထမအဦးဆုံးစပြီးတော့ကန်တွေရမယ့်ကိစ္စတွေကတော့တရုတ်နဲ့မြောက်ကိုရီးယားပဲဖြစ်ပါတယ်။မြန်မာနိုင်ငံကိစ္စကိုခိတ္တာဖယ်ထားတာကတော့မြန်မာအစိုးရအတွက်ကံကောင်းတယ်လို့ပဲဆိုရမှာပါ။